Egypt နိုင်ငံကလူနည်းစုခရစ်ယာန်ဘာသာဝင်တွေကသူတို့အပေါ်အစိုးရကအကာအကွယ်ပေးဖို့ပြက်ကွက်တယ်လို့ဆိုပြီးတော့ကိုင်ရိုမြို့တော်မှာခရစ်ယာန်ရာပေါင်းများစွာဆန္ဒပြခဲ့ကြပါတယ်။အစိုးရဝန်ကြီးတယောက်ရဲ့ကားကိုဆန္ဒပြသူတွေတိုက်ခိုက်ခဲ့ကြတယ်လို့ကိုင်ရိုမြို့တော်မှာရှိတဲ့စိတ်မခဖျားချောင်းအပြင်မှာရဲတွေနဲ့ဆန္ဒပြသူတွေပဋိပက္ခဖြစ်ခဲ့ကြပါတယ်။နိုင်ငံမြောက်ပိုင်းအလက်ဇန္ဒရီးယားမြို့မှာလည်းဆန္ဒပြပွဲတွေဖြစ်ခဲ့ပါတယ်။နှစ်တကူနေတော့ကခရစ်ယာန်ဖျားချောင်းလာသူ21ယောက်တေဆုံးခဲ့ရတဲ့ဘုံခွဲတိုက်ခိုက်မှုကိုအယ်ကိုင်ဒါအဖွဲ့ကိုအားကျနေတဲ့နိုင်ငံတွေကစစ်သွေးကြွတွေလုတာဖြစ်နိုင်တယ်လို့အီဂျစ်လုံခြုံရေးတာဝန်ရှိသူတွေကပြောပါတယ်။ဘုံခွဲတဲ့အလက်ဇန္ဒရီးယားမြို့မှာအခြေစိုက်တဲ့အစွန်းရောက်ဆလာဖီဆူနီမွတ်စလင်အဖွဲ့ကိုစုံစမ်းနေတယ်လို့တာဝန်ရှိသူတွေကတနင်္ဂနွေနေ့ကပြောပါတယ်။တော်တော်များများနဲ့တရားရသွားတဲ့ခရစ်ယာန်ဖျားချောင်းကိုပြစ်မှတ်ထားတိုက်ခိုက်မှုအတွက်18ယောက်ထက်မနည်းကိုစစ်ဆေးမေးမြန်းဖို့အတွက်ဖမ်းဆီးထားတယ်လို့လည်းတပ်ဆိုင်ရာကပြောပါတယ်။ပူဆွေးနေကြတဲ့ခရီးရန်ဘာသာဝင်တွေတနင်္ဂနွေနေ့မှာတော့ဖျားเจ้าမှာပြန်လာဝတ်ပြုခဲ့ကြပါတယ်။စနေနေ့ဘုံကွဲမှုကြောင့်ဆွန်းနေတဲ့သွေးကွက်တွေကိုမြင်နေရဆဲဖြစ်ပါတယ်။ဖျားเจ้าနဲ့မှဝတ်ပြုနေကြခြင်းအတွင်းတပ်ဆိုင်ရာကလုံခြုံရေးတွေကိုအပြစ်မှအထူးအထက်ချပေးထားပါတယ်။